Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်မတ်လ16ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့အစီအစဉ်ကို Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့ပြည်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ American သတင်းသမားနောက်တစ်ယောက် Ukraine စစ်ပွဲမှာတေဆုံးခဲ့တဲ့သတင်းရှေ့သတင်းပတ် NATO အထူးထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်တက်ရောက်မဲ့တဲ့ရင်စတာရီကိုကြားဖို့ရှိပါတယ်။အဲဒီနောက်မှာထုံးလင်းမဲ့မြမအရေးအမေရိကန်ထောက်ပံ့ကူညီမဲ့အစီအစဉ်မှာအဓိကဘဲအဖွဲ့အစည်းတွေကိုထောက်ပံ့ဖို့ရှိမလဲဆိုတဲ့သတင်းလွှာမှာတော့
It mentions the NUG, the CRPH, the CDM and the EAOs as
ဒါကတော့မြန်မာရေးထောက်ခံအားပေးတဲ့ American မဟာမိတ်အဖွဲ့ပြောခွင့်ရ Mike Huck က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်တခါနိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာကိုလည်းတင်ပြဖို့ရှိပါတယ်အင်္ဂါညဆွေးနွေးကန် American နိုင်ငံရေးကြောင့်တည်ကောင်းစီရကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြမှာပါရှင
် American သမ္မတ Joe Biden ဟာရုရှားက Ukraine ကိုကျူးကျော်တဲ့တလားပြည့်နေ့မလ24ရက်နေ့မှာ NATO ထိပ်သီးခေါင်းဆောင်တွေနဲ့အထူးအရေးပေါ်ထိပ်သီးအစည်းအဝေးပွဲကျင်းပဖို့ Belgium နိုင်ငံ Brussels မြို့တော်ကိုသွားရောက်မယ်လို့ American အင်ဂျီတော်ပြောခွင့်ရပုဂ္ဂိုလ် Jen Psaki ကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ
် His goal is to meet in person face to face with his European counterparts
ဥရောပကမဟာမိတ်ခေါင်းဆောင်တွေနဲ့လူချင်းတွေ့ဆုံပြီး Russia က Ukraine ကိုဝင်ရောက်ကျူးကျော်တဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးဖို့ရည်ရွယ်ချက်နဲ့သမရကတွားရောက်မှာဖြစ်ပါတယ်လို့အင်မီရောပြောခွင့်ရအမျိုးသမီးဂျန်စာကီကပြောဆိုသွားတာပါယူကရိန်းသမရဗလိုဒီမာဇယ်လင်စကီနဲ့တွေ့ဆုံမှုကိစ္စကိုတော့စီစဉ်နေစေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်နေတိုအတွင်းရေးမှူးယန်စတိုလန်ဘတ်ကရုရှားကယူကရိန်းပေါ်ကျူးကျော်တဲ့ကိစ္စနဲ့ပတ်သက်လို့အစည်းအဝေးခေါ်ယူထားကြောင်းထုတ်ပေါ်ပြောဆိုပြီးနိုင်ပိုင်းအတွင်းမှာအခုလိုအင်မီရောပြောခွင့်ရပုဂ္ဂိုလ်ကသမရဘိုင်ဒန်ခီးစဉ်ကိုထုတ်ပေါ်ပြောဆိုခဲ့တာပါရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်အမေရိကန်တလွှားညီညွတ်လာကြကြောင်းလဲသမ္မတဘိုင်ဒန်ကအင်္ဂါနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဇယ်လင်စကီအမေရိကန်လွှတ်တော်မှာဗော်ဒခုနေ့အွန်လိုင်းကနေစကားပြောပြီးနောက်ပိုင်းအမေရိကန်ကနောက်ထပ်အကူအညီတွေထပ်မံကြေညာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကူညီတဲ့ဘယ်လာရုစ်အစိုးရခေါင်းဆောင်အလက်ဇန်ဒရာလူကာရှင်ကိုနဲ့သူ့ရဲ့ဇနီးကိုအမေရိကန်ပြည်ထောင်စုကထပ်မံအရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။အမေရိကန်မှာပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းခွင့်တွေကိုပိတ်ပင်လိုက်တာပါ။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ကဘယ်လာရုစ်သမ္မတလူကာရှင်ကိုမိပညာအပါအဝင်ပိတ်ဆို့တံခါးမှုတချို့ကိုအမေရိကန်အစိုးရကပြုလုပ်ခဲ့တယ်လို့ပိုလန်နယ်စပ်မှာဒုက္ခသည်တွေကိုခုရုံးလုပ်ပြီးပြဿနာဖန်တီးခဲ့စဉ်ကလည်းအမေရိကန်ကဖိတ်ဆို့အရေးယူခဲ့ပါတယ်။ဒါအပြင်အင်္ဂါနေ့မှာနောက်ထပ်ရုရှားကတာဝန်ရှိသူတချို့ကိုလူ့အခွင့်အရေးချုပ်ဖောက်မှုအတွက်အမေရိကန်အစိုးရကဒဏ်ခတ်ရေးယူခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့အမေရိကန် Fox သတင်းဌာနကကင်မရာသတင်းကြောင့်ပီရာဇာရှက်စကီဟာတိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်သေဆုံးသွားခဲ့ကြောင်းအင်္ဂါနေ့က Fox သတင်းဌာနကအကြေပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက်အလက်ဆန်ဒရာကိုရှီနိုလည်းတည်ဆုံသွားခဲ့ပါတယ်။ယူကရိန်းမှာစစ်မြေပြင်သတင်းရယူနေစဉ်မြို့တော်ကီယက်အနီးကဟိုရန်ကာအရပ်မှာသူတို့စီးနှင်းလာတဲ့ကားကိုမြို့ရဲ့အပြင်ဘက်ကနေပစ်ခတ်တဲ့ကြီးစံတွေထိမှန်ခဲ့ပြီးဒဏ်ရာရရှိခဲ့ရာကနေတည်ဆုံခဲ့တာဖြစ်ကြောင်းသူ့ရဲ့လုံဖို့ဂိုင်ဘက်တွေကပြောဆိုခဲ့ကြပါတယ်။ဇာရှက်စကီနဲ့အတူတာဝန်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာFox သတင်းတောက်ဘင်ဂျမင်ဟောလေဒဏ်ရာရရှိခဲ့တဲ့အတွက်စေယုံတင်ကုသထားရပါတယ် ရုရှားစစ်ဝတ်ပိုင်ရုံမြင့်တန်းကြားမှာသတင်းတိုက်ရိုက်ထုတ်လွှင့်နေစဉ်စစ်ဆန်းကျင်ရေးဆိုင်ဘုတ်ကင်ကရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တဲ့ရုတ်တံဝန်ထမ်းအမျိုးသမီးမရီနာအိုဆိုင်ရာနီကိုဗာကိုရုရှားတရားရုံးတရုံးကအင်္ဂါနေ့မှာတရားစွဲဆိုခဲ့ပါတယ်။တင်းလာနေ့တုန်းကရုရှားအစိုးရအတန်လွင်ဌာနကဝန်ထမ်းတဦးဖြစ်တဲ့မရီနာအိုဆိုင်ရာနီကိုဗာဟာစစ်အလို့မရှိဝါဒဖြန့်နေတာလိမ့်နေတာတွေကိုမယုံကြားနဲ့ရုရှားတွေကစစ်တိုက်တာကိုစန့်ကျင်တယ်လို့စာသားတွေရေးသားထားတဲ့ဆိုင်းဘုတ်ကိုကင်ပြီးရုတ်တံလွှင့်နေသူနောက်ကနေရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တာဖြစ်ပါတယ်။သူကိုအင်္ဂါနေ့တုန်းကတရားရုံးကနေဆန္ဒပြခွင့်ဥပဒေချိုးဖောက်တယ်လို့စွပ်စွဲခဲ့ပြီးအမေရိကန်ဒေါ်လာ280နဲ့ညီမျှတဲ့ရုရှားငွေ3သိန်းနီးပါးတန်ငွေချမှတ်ခဲ့ပါတယ်။သူကိုနောက်ထပ်အခြားပုံမှန်တွေနဲ့ဆွဲဆိုထားခြင်းရှိမရှိမသိရသေးပါဘူး။ယူကရိန်းကိုရုရှားကစတင်ကျူးကျော်ခဲ့ပြီးရဲအနှဲငယ်အကြာမှာထုတ်ပြန်ခဲ့တဲ့မီဒီယာဥပဒေအရသူ့ကိုအရေးယူမဲ့မယူဘူးဆိုတာကိုဆုံးဖြတ်နိုင်ဖို့အင်္ဂါနေ့မှာပဲစစ်ဆေးခဲ့ပါတယ်။ဒီပုံမှအရဆိုရင်တော့ထောင်ဒဏ်15နှစ်လောက်ကြာခံရနိုင်ပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနိုင်ငံမှာတန်ပေါင်းများစွာရှိတဲ့ငွေစက္ကူအတုတွေကိုမထိန်းနိုင်တဲ့အကြောင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှန်မှန်ကန်ကြောင်းဗဟိုဘဏ်အစစ်မြင့်တာဝန်ရှိသူတဦးကညှင်းဆန်လိုက်ပါတယ်။မှန်မှန်မကန်ရေးသားဖော်ပြတဲ့သူတွေကိုအရေးယူမယ်လို့လည်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်
။ဗဟိုဘဏ်ပုံလဲသုံးပြတာပြီးတော့ဗဟိုဘဏ်ကပဲကျင်ကြတယ်ဆိုတဲ့သဘောဖြစ်တဲ့အကြောင်းကိုလို့ကျွန်တော်တို့ဒီ website ကနေပြီးတော့ကျင်ရနေတဲ့ဒီ page ကကျင်ရတဲ့လူကိုကျွန်တော်တို့တက်ဆိုင်ဟာပြည်ရေးဝန်ကြီးဌာနကနေဒီမှာတစ်ဆင့်ကျွန်တော်တို့ဒါကိုရှောက်ပေးပေါ်ထုတ်ပြီးတော့အရေးပေါ်ဖြစ်ပါတယ်။ဘုတ်တန်းရရင်ကြီးညာတဲ့မီဒီယာကိုပေါ်ထုတ်ရေးဆောင်တယ်ဖြစ်ပါတယ်။ဒီ page ကိုလည်းပဲဟုတ်တယ်ထင်ပြီးတော့ share တဲ့သူတွေလည်းကျွန်တော်တို့ဒါပေါ်ထုတ်ရေးဆောင်မှာဖြစ်ပါတယ
်။စစ်ကောင်စီအနေနဲ့မြည်သည့်ငွေဆက်ကူကိုမှပြန်လည်ပြီးသိမ်းမှာမဟုတ်ဘူးဆိုတာကြီးညာခဲ့ကြောင်းနဲ့အဲ့ဒီလိုသတင်းတွေဟာလည်းမဟုတ်မမှန်ပါကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးလုံခြုံရေးမတည်မငြိမ်အခြေအနေတွေကြောင့်စီးပွားရေးဗန္ဒာရေးနဲ့ငွေကြေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်တိုးပြီးကျူးလွန်နေတဲ့အတွက်အကြမ်းဖက်မှုတွေရပ်တန့်သွားအောင်နိုင်ငံတကာအသိုင်းအဝိုင်းကတိကျပြတ်သားတဲ့အရေးယူမှုတွေချက်ချင်းချမှတ်ဖို့လိုအပ်ကြောင်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ချလက်ကတောင်းဆိုလိုက်ပါတယ်လူနေထူထပ်တဲ့နေရာတွေမှာလေကြောင်းကဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေသုံးပြီးရွေကျက်ရှိရှိအရသားတွေကိုပစ်ကတ်တိုက်ခိုက်နေတာတွေဟာစစ်ရာဇဝတ်မှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်း49ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးမှာအစည်းအဝေးကစားထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံရဲ့အကြက်တဲဖြည့်ရှင်းနိုင်ရေးရနိုင်သမျှနည်းလမ်းတွေနဲ့ကူညီရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ကျူးလွန်နေသူတွေကိုနိုင်ငံတကာလူအခွင့်အရေးဥပဒေနဲ့အညီအရေးယူနိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းကိုကော်မရှင်နာမင်းကြီးမီရှဲဘက်ချလက်ကတောင်းဆိုလိုက်ပါတယ်။စစ်ကောင်စီရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေအကြီးအကျယ်ခံနေရတဲ့သခိုင်းတိုင်းနဲ့ကြားပြည်နယ်အတွင်းကအဖြစ်အပျက်တွေအပါအဝင်နိုင်ငံတော်တိုင်းရင်းသားလူမျိုးတွေနဲ့လူနည်းစုတွေအပေါ်စစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းအစည်းအဝေးကစားမှထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်တပ်ဖွဲ့တွေကတောင်ကိုရီးယားနိုင်ငံမှာလေကြောင်းရန်ကာကွယ်ရေးလေ့ကျင့်ခန်းနဲ့ပင်လယ်ဝါအတွင်းမှာလေရင်တင်သင်္ဘောတစ်စင်းကိုအခြေပြုလှုပ်ရှားတဲ့လေ့ကျင့်ခန်းတို့ကိုအချိန်မြင့်လှုပ်ဆောင်ခဲ့ကြတယ်လို့အမေရိကန်စစ်ဘက်ကအင်ကာနေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကတာဝဲပစ်ဒုံးကျည်နှစ်ကြိမ်ဆန်းသတ်ခဲ့ပြီးနောက်ပိုင်းအဲ့ဒီလိုလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ဂျိုရူးကနေထိမ့်ချုပ်တဲ့တိုက်ချင်းပစ်ပယ်ထိန်တပ်ဒုံးကျည်ကိုမကြာခင်စမ်းသပ်နိုင်လိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးခဲ့ပြီးတဲ့နောက်ပိုင်းစီးရေးလေ့ကျင့်တာတွေလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒီသတင်းပတ်ထဲမှာပဲစမ်းသပ်နိုင်တဲ့အရေးအယောင်တွေကိုအမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကထောက်လန်းနိုင်ခဲ့တယ်လို့တောင်ကိုရီးယားမီဒီယာတွေမှာဖော်ပြထားကြပါတယ်။လက်ရှိအခြေအနေအရမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်နဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံဆွေးနွေးခဲ့ကြတဲ့ 2019ခုနှစ်နောက်ပိုင်းမတွေ့ခဲ့ရတဲ့တင်းမာမှုတွေပြန်လည်ပေါ်ပေါက်လာမယ့်အန္တရာယ်တွေလည်းရှိနေပါတယ်ခင်ဗျာ
Direct from Washington The Voice of America VOA
ကိုစောင်မိုးကျော်နဲ့ကိုခင်မောင်စိုးမင်းပါရှင်ဗုဒ္ဓဘူးနေ့နေ့နဲ့ခင်တဲ့င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုနဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တ�ဲ့ burmese.voanews.com မှာလည်းတိုက်ရိုက်တင်ဆက်နေပါတယ်ကြည့်ရှုနားဆင်ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်မကြခင်မှာတော့နိုင်ငံတကာပြဿနာတွေကြောင့်မြမအရေးမျက်ခြေမပြတ်ကြဘူးကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြဖို့ရှိပါတယ်အခုတော့မြမအရေး American ထောက်ပံ့ကူညီမဲ့အစီအစဉ်ကိုတက်ကြွလှုပ်ရှားသူတွေကကြိုဆိုလိုက်တဲ့အကြောင်းကိုပြောပြမှာပါAmerican အစိုးရရဲ့2022ဘဏ္ဍာရေးဘတ်ဂျက်အတွက်မြန်မာကိုကူညီမဲ့ဒေါ်လာ136တန်းမှာ NUG, NUCC, CRPH, CDM နဲ့ EAO တွေကိုတီးခြားခေါင်းစဉ်တွေအောက်မှာကူညီထောက်ပံ့ဖို့ရှိကြောင်းအတိအကျဖော်ပြထားတာဟာထူးခြားပြီးတော့အားတက်ဖွယ်ရာဖြစ်တယ်လို့မြန်မာရေးထောက်ခံအားပေးတဲ့ American မဟာမိတ်အဖွဲ့ကပြောပါတယ်American နဲ့ American အထက်နဲ့အောက်လွှတ်တော်နှစ်ရလုံးကအတည်ပြုလိုက်တဲ့ဒီ2022ခုနှစ်ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်ကိုသမ္မတဂျိုးဘိုင်ဒန်ကမနေ့အင်္ဂါနေ့ကလည်းအတည်ပြုလိုက်တာပါဒီအကြောင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင်သမ္မတဘိုင်ဒန်မနေ့ကလက်မှတ်ရေးထိုးလိုက်တဲ့ American အစိုးရဘတ်ဂျက်ဥပဒေမှာစုစုပေါင်းဒေါ်လာ 1.5 ထရီလီယံသုံးစွဲဖို့ပြဋ္ဌာန်းထားတာပါအဲ့ဒီတည်းမှာရုရှားကျူကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းနဲ့ဆီယနာသိမ်းထားတဲ့မြန်မာစတဲ့နိုင်ငံတွေအတွက်လည်းပါဝင်ပါတယ်မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136တန်းကိုအမေရိကန်နိုင်ငံသားရေးဌာနအောက်ကသုံးစွဲမဲ့ဘတ်ဂျက်ထဲမှာဖော်ပြထားပါတယ်ဒီနှစ်အမေရိကန်အစိုးရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြပြီးထောက်ပံ့မဲ့အကြောင်းရေးသားထားတာဟာထူးခြားပြီးနှွေဦးတော်လန်ရေးအတွက်အားတက်စရာဖြစ်ကြောင်း USACN မြန်မာရေးထောက်ခံအားပေးတဲ့ American မဟာမိတ်အဖွဲ့ပြောခွင့်ရ Mike Hack ကအခုလို VOA ကိုပြောပါတယ
် What's significant about it? The amount is important but more so than the
amount. ထူးခြားတဲ့အချက်ကငွေပမာဏထက်ပိုပြီးအရေးကြီးတာကတော့အဲ့ဒီ budget ထဲမှာ NUG, CRPH, CDM, EAO တွေကိုဖော်ပြထားတဲ့အတွက်မြန်မာအတွက် budget ငွေထဲမှာဒီအဖွဲ့အစည်းတွေလည်းတစိမ့်တစ်ပိုင်းရရှိမှာဖြစ်ပါတယ်။သူတို့ကိုနာမည်နဲ့တက်ပြီးဖော်ပြထားတာဟာ American ဘက်ကအသေးချာပေးဖို့ရည်ရွယ်လှုံ့ဆော်နေတယ်ဆိုတာထင်ရှားပါတယ်
။ဒါပေမဲ့ American ကကူညီထောက်ပံ့မဲ့ငွေကိုလက်နက်ကင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတယ်လို့လည်း Mike Hack ကပြောပါတယ
်။ It's very specific that the money can't go to armed operations
ဒီထဲမှာအတိအကျဖော်ပြထားတာကငွေတွေကိုလက်နက်ကင်စစ်စင်ရေးတွေအတွက်အသုံးပြုလို့မရဘူးလို့ဆိုပါတယ်ဒါပေမဲ့နေ့စဉ်လုပ်ငန်းဆောင်တာအစီအစဉ်လှုပ်ရှားမှုတွေအတွက်သုံးစွဲလို့ရတယ်ဆိုတော့ NUG EAO တွေအနေနဲ့သူတို့အခြားလုပ်ငန်းတွေအတွက်ဒီဘတ်ဂျက်ငွေတစ်စိတ်တစ်ပိုင်းကိုရမှာဖြစ်ပါတယ်
ဒါ့အပြင်ထိုင်းနယ်ဆက်ဖြတ်ကျော်ပေးမယ့်အကူအညီနဲ့အခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေအတွက်လည်းဒီနှစ်အမေရိကန်အစိုးရကမြန်မာကိုကူညီမဲ့ဘတ်ဂျက်ထဲမှာဖော်ပြထားတာဟာအားတက်စရာကောင်းကြောင်း Mike Hack ကဆိုပါတယ
်။ So all in all it's something to be exciting about. I think it is encouraging.
ဒီနှစ်မြန်မာအတွက်အမေရိကန်အစိုးရရဲ့ဘတ်ဂျက်သုံးစွဲမဲ့အစီအစဉ်ကိုကြည့်ရတာစိတ်လှုပ်ရှားဖို့ကောင်းပါတယ်။အထူးသဖြင့်အရင်နှစ်တွေနဲ့မတူတာကအဖွဲ့အစည်းတွေကိုနာမည်နဲ့အတိအကျဖော်ပြထားတာဟာအားရဖို့ကောင်းပါတယ်။ဒါဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ကစဉ်းစားနေတဲ့နည်းလမ်းတွေအတွက်ကြီးမားတဲ့ခြေလှမ်းတစ်ခုလို့ကျွန်တော်မြင်ပါတယ်
။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့သုံးစွဲခွဲဝေမလဲဆိုတာကတော့ဘယ်သူမှအသေးချာမသိသေးကြောင်း Mike Hack ကပြောပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတိုင်းသားဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာလိုအပ်နေတဲ့အကူအညီတွေအတွက်အမေရိကန်အစိုးရကဒီနှစ်အတွက်မြန်မာကိုပေးမဲ့ဒေါ်လာ136တန်းပမာဏဟာလုံလောက်မှုမရှိဘူးလို့မြင်ကြောင်း Maryland ပြည်နယ်အခြေဆိုင်ချင်းလူမျိုးများအဖွဲ့ချင်း Association of Maryland အမှုဆောင်ညွှန်ကြားမှုဇိုသုံးမုံက VOE ကိုပြောပါတယ
်အခုကျွန်တော်တို့ Obama Act of 2021bill ka khua khu shi to ni le era ma le 220 million ကူမဲဆိုပြီးတော့အဲ့ဒီဘီယံမှာလဲပါတယ်အဲ့ဒါနဲ့လဲကွာတယ်ပြီးတော့နောက်တစ်ချက်ရှိသေးတယ် UN ကနေ Humanitarian Response Plan ဆိုပြီးတော့2022မှာဟိုရှိရနဲ့26 million လောက်တဲ့ US dollar 826 million လောက်တဲ့ဆိုတော့ကျွန်တော်တို့ US ကအဓိကဥဆောင်တဲ့ပိုင်းမှာပါခဲ့တယ်ပါလိမ့်မယ်လို့ကျွန်တော်ညွှန်လင်းတယ်အဲ့ဒါမှာ136ကတော့ဟိုတော်တော်လေးဟာတော်တော်လေးနေပါတယ်လို့ကျွန်တော်ပြောချင်တယ်
မြန်မာအတွက်ဘတ်ဂျက်ငွေဒေါ်လာတန်း200ကျော်သုံးဆွဲဖို့နဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အသိမှတ်ပြုဖို့တောင်းဆိုထားတဲ့ဘာမဘီလ်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းကိုတော့အထက်နဲ့အောက်လွှတ်တော်တွေမှာဆွေးနွေးနေဆဲဖြစ်ပြီးအောက်လွှတ်တော်မှာထောက်ခံတဲ့အမတ်အရေးအတွက်86ဦးအထက်လွှတ်တော်မှာ24ဦးရရှိထားတယ်လို့ USACN ပြောခွင့်ရ Mike Hack က VOA ကိုပြောပါတယ်ရှင်ဟုတ်တယ်ခုနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်နားဆင်နေကြတာပါအခုတော့ဒီနိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာကိုကြည့်ကြရအောင်ပါဆရာနာသိမ့်မီရဲ့နောက်ပိုင်းလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေတွေအပေါ်နိုင်ငံတကာပြဿနာတွေကြောင့်အာရုံစိုက်မှုတွေရော့မသွားဖို့ကုလသမဂ္ဂကတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ရာဇဝတ်မှုမြောက်နိုင်တဲ့အထိစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေကြောင်းကုလသမဂ္ဂကအစင်ခံစာထုတ်ပြန်လိုက်တဲ့တစ်ချိန်တည်းမှာပဲမြန်မာအရေးဆက်လက်အာရုံစိုက်ကြဖို့တိုက်တွန်းလိုက်တာပါအပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တာဒီနေ့ကြော်ကြာရှိလာချိန်မှာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးအခြေတဲတွေပေါ်ပေါက်နေစေဖြစ်တာကြောင့်နိုင်ငံတကာအသိုင်းအဝိုင်းကဆက်လက်အာရုံစိုက်ဖြေရှင်းကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပါအဝင်ကမ္ဘာရေးရာကိစ္စတွေကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအရေးမှာအာရုံစိုက်မှုတွေလျှော့လို့မဖြစ်ဘူးလို့လည်းကုလသမဂ္ဂတွင်ရေးမှူးချုပ်ယုံလက်ထောက်ပြောဝင်ရာ Foreign Hack ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
We obviously, on the larger point, do not want the members of the international community to be distracted by any conflict, even one as large as the one in Ukraine, from the many different problems facing the rest of the world. And that certainly includes Myanmar.
Ukraine ye lo ji ma ye pyatana ji ye chaung myama a chi a ba win ka ba ji ma jin sai ni ya de tacha pyatana paung song bo naingan daga a tai wan ga a yong pyaung twa da myo ko chanar lo a ni ne ma lo la bu so da ko shin shin nen nen ti le chin ma de kulatamak ga a thu ko so le a ni ne le ta wan shi de a tai tat sain du ri ne set twe saung yet twa ma ba ti ja de a tai kulatamak ga lu khwin ye san ya yong a ni ne le မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ဆက်လက်ဆုံးရှုံးသွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းခဲ့တဲ့လောက်ရက်နဲ့လက်တလောတိုက်ခိုက်မှုတွေအပေါ်မှာလည်းဆက်လက်အကဲဖြတ်သွားမှာဖြစ်ပါတယ
်ကုလသမဂ္ဂအနေနဲ့စစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့တဲ့အယသအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားသူတွေပြန်လွတ်ပေးဖို့နဲ့ဖြုတ်ချခံခဲ့ရတဲ့အယသအစိုးရပြန်လည်အုပ်ချုပ်ခွင့်ရဖို့လိုလားကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကတင်းနောက်တွေကိုပြောပါတယ်အင်္ဂါနေ့မှာပဲလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းမြန်မာနိုင်ငံမှာစစ်တပ်ကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေစေဖြစ်ကြောင်းသတိပေးခဲ့တာပါကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြဖို့ပြုစုထားတဲ့အစီရင်ခံစာတင်မှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားကြောင်းလည်းလူခွင့်ရေးမဟာမင်းကြီးရုံးပြောဝင်ရာရာဗီနာရှန်ဒါဆန်နီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် The military is continuing to engage in systematic and widespread human rights violations and abuses some of which may amount to war crimes and crimes against humanity
စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကိုစနစ်တကျကြဲကြဲပြန့်ပြန့်ဆက်လက်ကျူးလွန်နေပြီးတချို့လောက်ရက်တွေဟာစစ်ရာဇဝတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တာတွေ့ရပါတယ်
ကုလသမဂ္ဂစီရင်ခံစာကတော့ကိုရန်ကြုံခဲ့သူတွေမျက်မြင်တွေ့ရှိသူတွေလူခွင့်ရေးလှုပ်ရှားသူတွေလူပေါင်း155ယောက်ကိုမြင်းမြန်စုံစမ်းပြီးဂျိုရူတပ်ပုံတွေသတင်းမီဒီယာထောက်ထားတွေသတင်းချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးပြုစုထားတာပါလေလာတွေ့ရှိချက်တွေအရအယက်သားတွေကိုတိုက်ရိုက်ပြစ်မှတ်ထားပြီးရွေရချက်ရှိရှိတိုက်ခိုက်တယ်လို့ယူဆနိုင်ကြောင်းစီရင်ခံစာပြုစုသူတွေကောက်ချက်ချထားတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးရုံးပြောခွင့်ရသူကပြောဆိုခဲ့ပါတယ်
The report sets out Myanmar's military and security forces' flagrant disregard for human life.
လူနေထူထပ်တဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာအရက်သားတွေကိုတမင်တက်တက်ပစ်မှတ်ထားတာတချို့ဆိုရင်ခေါင်းကိုအပစ်ခံရတာမိရှို့တက်တာမတရားဖမ်းဆီးတာနှင်းပန်းနှိပ်စက်တာလူသားတိုင်းဖြစ်အတုံးချတာတွေပါဝင် မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအသက်တွေကိုတံပိုးမထားတဲ့လုပ်ရက်တွေကိုလည်းအစင်ခန်းစာမှာဖော်ပြထားပါတယ
်။လွန်ခဲ့တဲ့ဒီနှစ်ကျော်အတွင်းအကြမ်းဖက်ဖြိုခွင်းမှုတွေနဲ့ကြုံရပေမဲ့ပြည်သူလူထုဟာစိတ်သက်ခိုင်မာနေဆဲဖြစ်ပြီးဒီမိုကရေစီနဲ့အများပြည်သူစံတော်ကိုထင်ရတဲ့အဖွဲ့အစည်းတွေပြန်လည်ပေါ်ပေါက်ရေးတန်တိတန်ခိုင်မာနေဆဲဖြစ်တာတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာဆက်အနာဝင်နေဘက်ကတော့လက်တလောကုလသမဂ္ဂရဲ့အစင်ခန်းစာနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပေမဲ့မြန်မာနိုင်ငံကခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဖွဲ့စည်းတွေရဲ့ဖော်ပြချက်တွေဟာလက်တွေ့အခြေအနေနဲ့ကန့်ညင်မှုမရှိဘူးဆိုပြီးအရင်တုန်းကတုံ့ပြန်ထားဘူးပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့မြန်မာလူညုံရေးအနာဘိုင်းတွေဟာစစ်စင်ရေးတွေအတွင်းအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေနေအိမ်ဆောက်ဦးတွေကိုမိရှုပ်ဖြစ်စည်းမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းပြောဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အပေါ်နိုင်ငံတကာတိုင်းဝန်ကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကရင်ပြည်နယ်ဒီမြောက်ရီမြို့နယ်ကော့ဂရိတ်မြို့နယ်ကြာအင်းစိတ်ကြီးမြို့နယ်တွေမှာနေ့စဉ်တိုက်ပွဲတွေဖြစ်နေတာကြောင့်တောင်ရင်းမြစ်တစ်လျှောက်ထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်အရေးအတွက်တိုးလာနေပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီခရိုင်လေးကေကော်နဲ့အနီးတစ်ဝိုက်ဒေသတွေအပါအဝင်ကော့ဂရိတ်မြို့နယ်ကြာအင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီရက်ပိုင်းမှာပဲနေ့စဉ်ဒီပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တနင်္လာနေ့ညကတော့ကော့ဂရိတ်မြို့နယ်ထဲမှာပဲညတိုက်ပွဲတွေဖြစ်နေပါတယ်။ဒါဟာစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မ6ကသတိပေးလိုက်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာပဲနှစ်ဖက်ထိတွေ့ပစ်ခတ်မှုတွေဆက်ဖြစ်နေပါတယ်။တနင်္လာနေ့မှာတော့ကော့ဂရိတ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။သူတို့ကလည်းထိုးကြီးကြီးအဆင်လာတာပေါ့နော်။အဲ့ဒါကိုပြောပြီးလာမှာပဲသူတို့ကဟိုမထုတ်ပေးတဲ့အပြင်ကိုထိုးဆက်ကိုထိုးဆက်ကိုအင်အားထပ်ပြီးထိုးအင်အားထပ်ပြီးလာတာပေါ့အင်အားထပ်ပြီးလာတော့အဲ့မှာထိတွေ့တိုက်ပွဲတွေဖြစ်တယ်ကွန်နယ်တမိုင်ကုန်းဘက်မှာလည်းဖြစ်တယ်နောက်ပြီးတော့ရေကုန်းဘက်မှာလည်းဖြစ်တယ်ဟိုနောက်ပြီးတော့ဟိုမနေ့ကဟိုခါလေးက30နှစ်ချီကိုဒီကတိုင်းဆက်ခုံကတက်ပြစ်တယ်အဲ့မှာတော့ကြီးကျယ်ဖြစ်လာတယ်တိုင်းဆိတ်ကြီးမျိုးအုံဝင်ပေါ့ဘူပေါင်းတက်တွေပါတယ်ကျွန်တော် PDF တွေပါတယ်အာဒီကဟိုတိုင်းဆက်ခွန်မှာလည်းဟိုပီဒီအက်ဖ်ဝန်တပ်ဖွဲ့တွေရှိတယ
်။ဒီရက်ပိုင်းမှာပဲမြဝတီကော့ဂရိတ်အာရှလမ်းမမှာပဲကုန်တင်ရင်တွေပြစ်ခတ်ပြီးရှုတ်ခံရမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီနေရာကတရားတစင်းနဲ့ပျက်စီးသွားတဲ့အတွက်ခရီးသည်တင်ကားတွေကုန်ကားတွေသွားလာမှုတွေပိတ်ထားရပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတွေဟာကြေးရွာတွေကနေထပ်မံထွက်ပြေးလာကြပြီးတောင်ရင်းမြစ်တစ်လျှောက်မှာစစ်ဘေးရှောင်ဒုက္ခသည်900လောက်ထပ်ပြီးတိုးလာတယ်ဆိုပြီးဒုက္ခတွေတွေကိုစားတောက်ရေးအကူအညီပေးနေသူတူကပြောပြပါတယ
်လေးကြီးကဘက်ကတော့အချင်းမဝါကီနောက်ဒီကဘက်ကတော့ဒုက္ခတွေကဒီဘက်ကိုဟိုထပ်ပြီးတူလာတယ်အဓိကတော့တိုက်ပွဲတွေဖြစ်တယ်နောက်ပြီးတော့လေးကြီးကမှလည်းစစ်ကောင်စီဘက်ကနေပြီးတော့သူတို့ခြေကိုစကန်နေပြီလားတဲ့တော့အဲ့ဒီမှာတချို့တွေကရွာပြန်ပြီးတော့သူတို့ကြည့်ကြတယ်ပေါ့နော်ကြည့်ရခါတော့အိမ်မှာရှိတဲ့ဟိုကားတွေဆိုင်ရည်တွေပစ္စည်းတွေမရှိတော့ဘူးနောက်ပြီးတော့ကောင်းတဲ့ PC တွေတခုမှမရှိတော့ဘောเนาะကြွာလဲကွာဆက်ပြီးတော့ပြန်လို့မရအောင်အဲဆိုတော့သူကဒီဘက်ဆစ်ဆောင်တဲ့နေရာမှာသူထပ်ပြီးတော့ဟိုရှိလာတယ်နောက်တစ်ချက်ကတော့အရင်တုန်းကတော့ဟိုတိုက်ပွဲတွေညင်သွားတဲ့ခါမှာပြန်လာလို့ရည်ပြန်တော့ရည်ရပြန်ကြတယ်အဲတိုက်ပွဲတွေဖြစ်တဲ့ခါကျတော့အဲဆက်ပြီးတော့ဘယ်လိုမှနေလို့မရတော့အဲ့လိုလဲတိုးလာတာရှိတယ်အဲ့ဒါကဖလူကြီးဖလူလေးဘက်ကဘောเนาะလေးကြီးဘက်ကလည်းတချို့ကတော့အချိန်ကကြည့်တယ်ပြန်လာတယ်ဆိုတာလည်းရှိတယ်အဲ့တော့ဆစ်ဆောင်စခန်းလေးမှာတော့ဟိုလူတွေတိုးလာရှိတယ်။အဲသူတို့ပိုင်ဆိုင်မှုတွေကလည်းဘာမှမရှိတော့ဘူးပေါ့နော်တတော်များ။တပားလေးဆိုလို့ရှိရင်လည်းဟိုတိမ်သွားတာရှိတယ်။ဆိုတော့ကျွန်တော်တို့အခုပုံမှန်ပေါ့နော်သွားကြည့်ပြီးလည်းနေရာ၄ခု၅ခုလောက်ရှိတယ်ပေါ့နော်။အဲ့ဒီမှာဆိုလို့ရှိရင်ဒီရက်တွေမှာလူကြီး၄-၅ရာလောက်ထပ်ပြီးတော့တိုးလာတာကျွန်တော်တွေ့ရတယ
်။အခုဆိုရင်မြဝတီခရိုင်ထဲကစစ်ပေးရှောင်ဒုက္ခသည်6000ကျော်ကတော့2021ခုနှစ်ဒီဇင်ဘာလ14ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်တာ3လကြာပြီမဲ့နေရရင်ကြေးရွာတွေကိုမပြောင်းနိုင်ကြသေးပဲတောင်ရင်းမြစ်တစ်လျှောက်မှာပဲနေရာရွှေ့ပြောင်းနေထိုင်နေရဆဲဖြစ်ပါတယ်။မြဝတီခရိုင်လေကေကော်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက် KNU ထိန်းချုပ်ရာတပ်မဟာအသီးသီးမှပြည်တွင်းစစ်ဘေးရှောင်ဒုက္ခသည်အသစ်9000လောက်တိုးလာတယ်ဆိုပြီးကရင်အမျိုးသားအစည်းအရုံး KNU ကတော့သတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ဒီမိုကရေစီနီးကျလွတ်လပ်ခွင့်တွေပြိုလဲပျက်စီးလာနေပြီးလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေတိုးလာတဲ့ ပြည်သူဆိုင်ရာဝန်ဆောင်မှုလိုအပ်ချက်တွေအကြီးအကျယ်များလာပေမဲ့လည်းမြန်မာနိုင်ငံတွင်းမှာစစ်တပ်အာဏာသိမ်းမှုကြောင့်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေထိခိုက်ပျက်စီးနေတဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အာရှဆိုင်ရာဒုတိယလက်ထောက်အုပ်ချုပ်ရေးမှူးခရိတ်ဟာကလွှတ်တော်ကြားနာမှုမှာပြောဆိုခဲ့ပါတယ်။2022ခုနှစ်ဧပြီလအတွင်းအများပြည်သူစံမာရေးစောင့်ရှောက်မှုကဏ္ဍ ကျမ်းမာရေးလုတ်သား၄ပုံ၃ပုံဟာစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပြီးစစ်ကောင်စီဘက်ကလည်းဆန္ဒပြကြတဲ့ယာနဲ့ချီတဲ့ကျမ်းမာရေးဝန်ထမ်းတွေကိုဖမ်းဆီးဖြိုခွဲရေးလုပ်ခဲ့ပါတယ်။နှစ်ထောင်၂၁ခုနှစ်ဒီဇင်ဘာလအထိကျမ်းမာရေးဝန်ထမ်း၅000ဆက်လက်ပြီးဆန္ဒပြခဲ့ကြပါတယ်။အထူးသဖြင့်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပိတ်လိုက်တာကြောင့်စိုးစိုးရွားရွ နောက်ပုဂ္ဂလိကကဏ္ဍတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ကိုဗစ် -19 အရေးမှာတော့အရှိတောင်အာရှဒေသတွင်မြန်မာနိုင်ငံဟာကာကွယ်ဆေးအပြည့်အဝထိုးနှံပြီးသူအရေးအတွက်အချို့အစားအနည်းဆုံးနိုင်ငံဖြစ်ပါတယ်ကိုဗစ် -19 အိုမီကရွန်မျိုးကွဲကူးစက်ပြန့်နှံ့မှုဟာလည်းတိုးလာနေပါတယ်ကိုဗစ် -19 ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှု COVAX ကမြန်မာနိုင်ငံအတွက်ခွဲဝေချထားပြီးဖြစ်ပေမဲ့လည်းကာကွယ်ဆေးအလုံးရေ 10.8 သန်းကိုဒီကနေ့အထိမပို့ဆောင်ရသေးပါဘူးစစ်ကောင်စီကတော့ကာကွယ်ဆေးအလုံးရေသန်း60ကိုတရုတ်ပြည်သူသမ္မတနိုင်ငံအိန္ဒိယနဲ့ရုရှားထံရရှိထားပြီးဖေဖော်ဝါရီလ20ရက်နေ့အထိလူဦးရေရဲ့38ရာခိုင်နှုန်းလောက်ကိုကာကွယ်ဆေးနှလုံးထိုးနှံပေးပြီးဖြစ်ပါတယ်ဒါပေမဲ့လည်းစစ်ကောင်စီရဲ့စည်ရင်တွေကိုစစ်စစ်အတည်ပြုဖို့တော့မဖြစ်နိုင်ပါဘူးကာကွယ်ဆေးထိုးနှံမှုနှုံမြင့်တင်နိုင်ဖို့အတွက် COVAX အနေနဲ့ကာကွယ်ဆေးတွေကိုလွတ်လပ်ပြီးယုံကြည်ရတဲ့လမ်းကြောင်းတွေကနေပို့ဆောင်တဲ့အကြောင်းဒီထက်မှာဆိုရင်အရက်ဖက်အဖွဲ့အစည်းတိုင်းရင်းကျန်းမာရေးအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍတို့အပါအဝင်ဖြစ်ကြောင်းဒုတိယလက်ထောက်အုပ်ချုပ်ရေးမှူးဟတ်ကပြောပါတယ်မြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးဖြန့်ချိရေးအတွက် USAID အနေနဲ့ရန်ပုံငွေအဆင့်သင့်ရှိတယ်လို့ပြင်ဆင်ထားပြီးလည်းဖြစ်ပါတယ်ဒါအပြင်ကာကွယ်ဆေးထိုးနှံပေးမဲ့သူတွေအတွက်လေ့ကျင့်မှုကာကွယ်ဆေးထိုးဖို့တုံ့ဆိုင်မှုတွေကိုလျှော့ချရေး COVID-19 ကာကွယ်ရေးရပ်ရွာအတိုင်းအဝိုင်းစည်းကမ်းတွေမှာစမ်းသပ်မှုနဲ့ကုသမှုတွေကိုလည်း USAID ကထောက်ပံ့ထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ကျန်းမာရေးဆိုင်ရာပြဿနာက COVID-19 တခုတည်းတွေမဟုတ်ပါဘူးနိုင်ငံတွင်းမှာ TB အဆုတ်နာရောဂါဟာလူပေါင်းတသိန်းမှာ338ဦးဖြစ်ပွားနေပြီးဒီအရေးအတွက်ဟာဆိုရင်ဒေတာတွင်ပြင်းပြနှုံးရက်နှစ်ဆဖြစ်ပြီးတော့ကမ္ဘာလုံးဆိုင်ရာပြင်းပြနှုံးရက်3ဆဖြစ်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြပါဗျ။ပြီးခဲ့တဲ့နှစ်အတွင်း USAID ကမြန်မာနိုင်ငံတွင်းမှာ TB ရောဂါဖြစ်ပွားသူတွေကိုစစ်ဆေးဖော်ထုတ်ပြီးကုသရေးကိုတိုးမြင့်ဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့10နှစ်တာကာလအတွင်း50ရာခိုင်နှုံးရောဂါမှုမှာပံ့ပိုးဆောင်ရွက်ခဲ့ပါဗျ။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုနောက်ပိုင်းမှာTV ကုသမှုနဲ့ဖြစ်ပွားမှုအကြောင်းကြားမှုကထက်ဝက်ကျဆင်းခဲ့ပါဗျ။အများပြည်သူဆိုင်ရာဝန်ဆောင်မှုတွေမှီတဲ့လူနာတွေကို TV ရောဂါစမ်းသပ်မှုနဲ့ကုသရေးဝန်ဆောင်မှုတွေကိုလာမယ့်နှစ်တွေအတွင်း USAID ကတိုးချဲ့ဆောင်ရွက်မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာကျန်းမာရေးစောင့်ရှောက်မှုတိုးတက်စေရေးအတွက် USAID ကမိဖက် NGO တွေနဲ့ဆက်လက်ဆောင်ရွက်နေပါတယ်။မြန်မာလူထုရဲ့လိုအပ်ချက်တွေကိုစစ်ကောင်စီဘက်ကဖြည့်ဆည်းဆောင်ရွက်ဖို့ပြက်ကွက်နေချိန်မှာအမေရိကန်ပြည်ထောင်စုကဘာမှမလုပ်ဘဲနေမှာမဟုတ်ပါဘူးခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပြရပါရရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုတင်ဆက်နေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပ
ါ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်အခုဒီဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာ
တိုက်ပွဲဖြစ်တဲ့အခြေအနေလာရဘလို့ရှိလဲပြောသွားနေလေဒါတို့ကျွန်တော်သုံးသပ်တယ်ပေါ့နော်2020မှာတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့
ဒါကတော့ MIPS ရဲ့အမှုဆောင်ဒါရိုက်တာဦးဆောင်မင်းဦးက VOE ကိုပြောသွားတာပါမြမလုံချုံရေးနဲ့ငင်းချမ်းရေးလက်ရှိနဲ့ရှေ့အလားလာအကြောင်းဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ကဘာတလွားခီးသွားအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစာဒီကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ရှုနားဆင်ကြရအောင်ပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်လာတာသတင်းသုံးပတ်ရှိလာချိန်မှာတနင်္ဂနွေနေ့ကရုရှားရဲ့မစ်ဆိုင်းဒုံးကျည်နဲ့ပစ်ခတ်မှုအတွင်းမှာလူတွေဒါဇင်နဲ့ချီတေဆုံးခဲ့ပါတယ်ယူကရိန်းပိုလန်နယ်စပ်အနီးမှာရှိတဲ့စစ်တင်တန်းစခန်းကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာပါအနောက်နိုင်ငံတွေအနေနဲ့လေးရင်မပြန်တမ်းရေးစုံတတ်မှတ်ပေးဖို့နဲ့လေးရင်တွေပေးဖို့ယူကရိန်းကတော့ဆက်လက်တောင်းဆိုနေဆဲဖြစ်ပါတယ် VOA သတင်းတောက် Arish Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
ယူကရိန်းရဲ့နေတိုးတပ်တွေပူရက်စီရေးလေကျင်းလေရှိတဲ့ယာဗရီမြို့ကိုရုရှားတွေကလေကြောင်းကနေတနင်္ဂနွေနေ့မှာတိုက်ခိုက်တာကြောင့်ဒဏ်ရာရတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေကိုစေယုံတင်ကုသပေးနေရပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတော့သူ့ရဲ့တပ်တွေဟာရုရှားတပ်ဖွဲ့ဝင်13,000လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ထောင်ထဲချီတဲ့ရုရှားစစ်ရင်တွေဒါဇင်နဲ့ချီတဲ့ဂျက်တိုက်လေယာဉ်တွေနဲ့ရဟတ်ယာဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့အခိုင်အမာပြောကြားထားပါတယ်။ VOA အနေနဲ့တော့အခုလိုပြောကြားမှုနဲ့ပတ်သက်ပြီးတိကျအတည်မပြုနိုင်ခဲ့သေးပါဘူး။ဒီကမှာရုရှားဘက်ကဒါရုဇီဝလက်နက်တွေနဲ့တိုက်ခိုက်လာနိုင်ခြေရှိအောင်နဲ့ပတ်သက်ပြီးတော့စိုးရိမ်နေတယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောထားပါဗျ။လေဗီမျိုးဒုတိယမျိုးတော်ဝန်အန်ဒရီမော့စကာလန်ကိုကရုရှားသမ္မတဗလာဒီမီယာပူတင်ဟာနျူကလ িয়ার လက်နက်တောင်သုံးနိုင်တယ်လို့ ABC This Week အစီအစဉ်မှာအခုလိုပြောပါဗျ။
As a bomb
ကလေးစေုံကိုလည်းသူတို့ကဘုံးချဲတိုက်ခိုက်တယ်လို့ဘာပဲဖြစ်ဖြစ်အကုန်လုပ်ပါတယ်။ဘာကြီးအနေနဲ့ဒီပြဿနာကိုအဖြေရှာတင်ပါတယ်။
ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းအရသာတည်ဆုံးမှုများလာပြီးတန်းနဲ့ချီတဲ့ယူကရိန်းနိုင်ငံသားတွေလည်းဒုက္ခသည်ဖြစ်လာပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကရုရှားဘက်ကဇီဝဓာတုလက်နက်သုံးဆွဲမှုကိုစိုးရိမ်ကြောင်း CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ
်။ It is a very legitimate concern.
ဒီတန်းစိုးရိမ်စရာအခြေအနေပါ။ရုရှားဘက်ကဓာတုလက်နက်တွေသုံးဆွဲမှုကိုပူပန်ပါတယ်။သူတို့ကအခုအမေရိကန်နဲ့ယူကရိန်းဘက်ကဓာတုဇီဝလက်နက်သုံးလာနိုင်တယ်ဆိုတာမျိုးစွပ်စွဲနေပါတယ်။တကယ်တော့သူတို့ဘက်ကသုံးဖို့ပြင်ဆင်နေတာမျိုးဖြစ်နိုင်ပြီးဒါကိုပြောင်းပြန်လို့တခြားသူပေါ်အပြစ်တင်ဖို့လုပ်တာပါ။ဒါဟာရုရှားတွေလုပ်နေကြနီလန်တိုင်းလုပ်တာပါ။
ခုခါရုရှားတပ်တွေကမြို့တော်ခီးဖ်ကိုဝိုင်းထားဖို့ချဉ်းကပ်လာနေပြီးသတိပေးဩဝါဒတွေလည်းမြို့ထဲမှာဆွညံနေပါတယ်။ယူကရိန်းနိုင်ငံသားအများပြားလည်းရရလက်နဲ့ဆွဲကိုင်းပြီးရုရှားတွေကိုခုခံတိုက်ခိုက်နေပါတယ်။ကျူးကျော်စစ်ကြောင့်နိုင်ငံကထွက်ခွာလာနေသူတွေကိုအိမ်နီးချင်းနိုင်ငံတွေကအကူအညီပေးတယ်လို့တချို့ကလည်းယူကရိန်းစစ်မြေပြင်အထိပါတွားရောက်အကူအညီပေးနေပါတယ်။ American စစ်သားဝန်ထမ်း Dwight Crowe က Sky News သတင်းဌာနကိုအခုလိုပြောပါတယ်။
And when I saw it I honestly I booked the flight from
San Francisco. ဒီကတည်းကတော့ကယ်လီဖိုးနီးယားမှာလေလက်မှတ်ဝယ်ပြီးဒီကိုအမြန်ဆုံးလာခဲ့တာပါ။ကျွန်တော်တို့မျိုးဆက်အတွင်းဒီတိုက်ပွဲကဒီမိုကရေစီကိုကာကွယ်ဖို့နဲ့အာဏာရှင်တွေကိုစန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲမဟုတ်ဘူးဆိုရင်တခြားဘာဖြစ်မလဲဆိုတာကျွန်တော်မသိတော့ပါဘူး။
ရုရှားတပ်တွေဟာယူကရိန်းအရသားတွေကိုတပ်ဖြတ်နေတဲ့အထောက်အထားတွေကိုစုဆောင်းထားတယ်လို့ Keith Nemi ရဲချုပ်ကပြောပါရယ်ဒီချက်လက်တွေကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကိုပေးပို့သွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်ရုရှားဘက်ကတော့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆိုထားပါရယ်ခင်ဗျာ
ပတ်စင်တင်ဆက်နေတဲ့ American နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီအထိ American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာ Institute MIPS ကမကြသေးခင်ကထုတ်ပြန်လိုက်တဲ့ဒီမြန်မာလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီရင်ခံစာမှာစာမျက်နှာ200ကျော်ပါပြီးတော့2020နဲ့2021ခုနှစ်အတွင်းလက်နက်ကင်တိုက်ပွဲအခြေအနေအရရဲ့အပြင်ဆီယနာတိမ့်မှုနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အကြမ်းဖက်လုပ်ရက်တွေဆီယနာတိမ့်မှုဆန့်ကျင်သူတွေနဲ့အားပေးထောက်ခံသူတွေကိုအင်အားသုံးနှိမ်နင်းဖြိုခွဲတာစတာတွေကိုဖြစ်စဉ်တွေဖြစ်တဲ့အချိန်ရေအတွက်ဆုံးသူအရေးအတွက်စသည်ဖြင့်ဖော်ပြထားပါတယ်ဒီအစီရင်ခံစာပေါ်အခြေခံပြီးတော့ MIPS ရဲ့အမှုဆောင်ဒါရိုက်တာဦးဆောင်မင်းဦးမြမရေးလေးလာသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်တို့နဲ့ကိုကျော်ကျော်သိန်းကဆွေးနွေးထားပါတယ်ရှင
်ဦးတန်းစိုးနိုင်ကိုမင်းစောဦးရေးဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကျွန်တော်တို့ဟုတ်ကဲ့ပါကျွန်တော်တို့အခုအဓိကဒီကြထားပြီးတော့ဆွေးနွေးမှာကဒီကိုမင်းစောဦးရဲ့ MIPS ပေါ့နော်ဒီ Peace and Security Institute ပေါ့ My Institute for Peace and Security ညီကြီးနဲ့လူလူကြီးဆန်ဒီ My Institute ကပြီးခဲ့တဲ့ရက်ပိုင်းကထုတ်တဲ့ဒီညွန်ညွန်ရေးဆိုင်ရာအစီရင်ခံစာအဲ့ဒီပုံမှာခြေခံပြီးတော့ဆွေးနွေးပါမှာဆိုတော့ဒီအစီရင်ခံစာကစာမျက်နှာ200ကျော်ပါတာကျွန်တော်တွေ့ရပါတယ်ဆိုတော့ကိုမင်းစောဦးရင်စပြောပါဒီအစီရင်ခံစာရဲ့အဓိကဥတီချက်ရွေချက်ကဘာများပါလဲ
ကျွန်တော်တို့ဒီလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအစီအစဉ်ကံတာကိုကျွန်တော်နှစ်တိုင်းထုတ်ပါတယ်။ဒါကကျွန်တော်တို့ရဲ့၃ချိန်မြောက်ပါ။ကျွန်တော်တို့ဒီအစီအစဉ်ကံတာမှာဆိုလို့ရှိရင်ဒတိုင်းပြည်လုံးမှာဖြစ်တဲ့တိုက်ပွဲဖြစ်တဲ့အခြေအနေပေါ့နော်။အဲ့ဒီအခြေအနေမှာကျွန်တော်တို့တချို့တိုက်ပွဲအဖြစ်များတဲ့အဖွဲ့တွေဆိုလို့ရှိရင်တစ်ဖွဲ့ချင်းစီရဲ့အနေအထားတွေကိုကျွန်တော်တကယ်လုံးဝသုံးသပ်တယ်။သူတို့ရဲ့တိုက်ပွဲဖြစ်တဲ့အခြေအနေလားယာဘယ်လိုရှိလဲ။ဘယ်လိုသွားနေလဲဒါကိုကျွန်တော်သုံးသပ်တယ်ပေါ့နော်။2020မှာတော့အဲ့ဒီအချိန်တုန်းကရှိခဲ့တဲ့ဒီလုံခြုံရေးဆိုင်ရာအနေထားတဲ့ငြိမ်းချမ်း process ဘယ်လိုရှိနေလဲဟာလာဘယ်အဖွဲ့နဲ့တိုက်ပွဲတွေကတော့ငြိမ်းနေတယ်ဘယ်အဖွဲ့နဲ့တွေကတော့ဖြစ်နေတယ်ဒါတွေကျွန်တော်သုံးသပ်ပါတယ်2021မှာတော့ကျွန်တော်အဓိကထားပြီးသုံးသပ်တာကဒီအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့ပုံเนาะဒီနောက်ဆက်တွဲဒီလူမှုတော်လှန်ပုံကံမှုတွေနဲ့ပတ်သက်ပြီးတော့ဒီလူမှုအကြောင်းမှုတွေမှာဟာလာဒီဖြုတ်တော့ရပ်သုံးမှုတွေဘယ်လောက်ရှိလဲတော့လေးလာသုံးသပ်တယ်အဲနောက်ပြီးတော့ဒီနောက်ဆက်တွဲဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့အနေအထားတွေကျွန်တော်လေးလာသုံးသပ်တယ်ဒါတွေဖြစ်တဲ့အတွက်ကြောင့်ဘယ်အဖွဲ့နဲ့တိုက်ပွဲတွေကတော့ပိုဖြစ်လာတယ်ဘယ်အဖွဲ့အနေနဲ့တိုက်ပွဲတွေကတော့ပိုနေသွားတယ်ဆိုတဲ့ဟာကိုလည်းကျွန်တော်လေးလာသုံးသပ်တယ်ဘယ်အဖွဲ့တွေနဲ့ကတော့ဟာလာလက်ရှိအစီအစဉ်ကိုဆက်လက်ထိန်းတာဆိုတော့လည်းကျွန်တော်လေးလာသုံးသပ်တယ်နောက်ဒီအပြင်မှာဒီ target killing လို့ခေါ်တဲ့ဒီလက်နက်ကင်မဟုတ်တဲ့သူတွေကိုပြစ်မှတ်ထားတတ်ဖြတ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်လေးလာသုံးသပ်မှုတွေကျွန်တော်လုပ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့အစီအကံကတော့ဟိုဟိုတခုတည်းကိုကြည့်တာမဟုတ်ဘူးเนาะအခြေအနေအရရကိုပြောင်းတော့လည်းကျွန်တော်ကြည့်ပြီးတော့လုံခြုံရေးငြိမ်းချမ်းဆိုင်ရာကိုသုံးသပ်တဲ့အစီအကံတော့ဖြစ်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆိုတော့ခုနကကိုမင်းစောကိုပြောသွားတဲ့အထက်မှာပါပါတယ်ကျွန်တော်လည်းဟလာ report တခုလုံးကိုချိန်ပေးပြီးတော့ဖတ်နိုင်ခဲ့ပေမယ့်အများအပြားကျွန်တော်အချင်းချုပ်နှစ်ချုပ်နှစ်ချုပ်ရေးထားတာတွေနောက်ဂျန်တဲ့အခန်းကဏ္ဍတွေကျွန်တော်ဖတ်တဲ့အခါမှာကျွန်တော်လည်းသတိထားမိတယ်ခုနကကိုမင်းစောကိုပြောသွားတဲ့ targeted killing ပေါ့နော် targeted killing ဆိုတဲ့နေရာမှာဟလာလူသူတယောက်ကိုဒီကဥတီချက်ထားပြမှတ်ထားပြီးတော့ဟလာတက်ပြတ်တဲ့ကိစ္စတွေဆိုတာကဏ္ဍတစ်ခုနဲ့တခြားကြီးထားတာကျွန်တော်တွေ့ရပါတယ်ဆိုအဲ့ဒီမှာဒီအာနာသိန်းစစ်ကောင်စီနဲ့ပေါင်းနေစစ်ကောင်စီကိုတရင်ပြတဲ့ဒလန်လုပ်တယ်ပေါ့အဲ့လိုမျိုးဆွဆွဲခံရတဲ့လူတွေအသက်ခံရတဲ့တက်ပြတ်တွေကိုရေးထားတာတွေ့ရပါတယ်ဆိုတော့ကိုမင်းစောဦးတို့အမြင်ကအဲ့ဒီလူတက်ပြတ်တဲ့ဖြစ်ရတွေအတွဲဘယ်သူကိုအပြစ်တင်ရမယ်လို့မြင်လဲ
အပြစ်တင်နေပါလားကျွန်တော်တို့အလုပ်ကဟိုအပြစ်တင်နေအလုပ်မှာကျွန်တော်တို့ researcher ဆိုတော့ဘာဖြစ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟိုဒီကျွန်တော်တွေ့ရှိချက်ကိုကျွန်တော်ပြောပြတာပေါ့နော်ဒီခုနကအပြစ်တင်နေဆိုတော့ဒါနိုင်ငံရေးအရာတရားဥပဒေအရာနောက်ဆက်တွဲဖြစ်တဲ့ကိစ္စလေးပေါ့နော်အဲကျွန်တော်တို့တွေ့ရှိချက်တွေကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီပြစ်မှတ်ထားတပ်ဖြတ်တယ်ဆိုတဲ့အတိတ်ပဲကလက်နက်ကင်မဟုတ်တဲ့လက်နက်ကင်မဟုတ်တဲ့သူတွေကိုနိုင်ငံရေးအရာအကြောင်းတရားပေါ်အခြေခံပြီးတော့ကြိုတင်ကြံစီပြီးတော့တပ်ဖြတ်တဲ့ကိစ္စတွေအားလုံးကိုဒါကကျွန်တော်တို့ဟို target တဲ့ killing ပေါ့နော်ပြစ်မှတ်ထားတပ်ဖြတ်တယ်လို့ကျွန်တော်သတ်မှတ်တယ်ပေါ့အဲ့တော့ဟိုအင်္ဂလိပ်လို့ဆိုလို့ရှိရင်တော့ extra judiciary killing ကိုခေါ်ကြတာရှိတယ်ဒါကတော့တရားစီရင်မှုတရားစီရင်မှုမျက်ကွယ်ပြုပြီးတပ်ဖြတ်တဲ့မှုပေါ့နော်အဲ့ဒါမျိုးနဲ့တော့တခြားတဲ့ကြောက်တော့တခြားတဲ့တော့မကြောက်ဘူးပေါ့နော်ဥပမာတရားစီရင်မှုမျက်ကွယ်ပြုတပ်ဖြတ်တဲ့ဆိုတော့ဥပမာဟာလားကျင်းလဲနေတဲ့အရသာတရားကိုတွေးလို့ဟောတာပတ်သက်တာမျိုးဒါ extrajudicial killing ဒါပေမဲ့ကျွန်တော်တို့ definition ရတယ်ဒါ target killing ဟုတ်ပါ ဟုတ်လားပြတ်မှတ်ထားတတ်ဖြတ်တယ်ဆိုတော့သူစနစ်တကျကိုကြံရွယ်ပြီးတော့ဒီလိုတတ်မယ်ဆိုပြီးတော့ဟုတ်လားအချိန်နေယူပြီးတော့ဟုတ်လားလေးလာပြီးတော့ဟာနောက်ဆုံးဒီလိုဟုတ်လားကြံစီပြီးတော့တတ်ဖြတ်တဲ့ဟာမျိုးကဟိုတက်ကတ်ကေလင်းပေါ့အဲ့တော့အဲ့တက်ကတ်ကေလင်းက extra judiciary killing လားဆိုတော့ဟုတ်တယ်ဒါပေမဲ့ extra judiciary killing တိုင်းကတက်ကတ်ကေလင်းမဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ရဲ့ဒီ research definition အရာပေါ့ဗျာ
โอเคခင်ဗျာဆိုတော့ဦးသန်းစွန်းနိုင်အဲ့ဒီလိုမျိုးပေါ့လေဒီပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ဦးသန်းစွန်းနိုင်တဘောတာဘယ်လိုရှိကြလဲဒီဥစားတွေကဟလာထိမနိုင်သိမ်းနေရအမီတန်ဆိုးရွားတဲ့အခြေအနေမှာရောက်နေပြီလားဒီဖြစ်ရပ်တွေအပေါ်မှာရောဦးသန်းစွန်းနိုင်ဘယ်လိုသဘောရလဲ
โอเคကျွန်တော်တို့ကတော့အဲ့ဒီဖြစ်ရပ်တွေကိုပြင်နေတဲ့အခါမှာဒီဖြစ်ရပ်တွေဘာကြောင့်ပေါ်ပေါက်လာလဲဆိုရဲဒီနောက်ခံအခြေအနေနဲ့ကျွန်တော်တို့ကရှင်းဖို့ပြောကြည့်ပါတယ်အဲ့လိုကွင်းဆက်တစ်ခုကျွန်တော်တန်ကျိုးကွင်းဆက်တန်ကျိုးတစ်ချောင်းမှာကွင်းဆက်တစ်ခုကိုကောက်ပြီးဆန်ကြလိုက်မယ်ရှင်တော့တိတ်ပြီးတော့မပြည့်စုံဘူးပေါ့ဗျာအဲ့တော့အခုဒီမှာတက်ခဲ့တဲ့ကင်းကြီးလို့တကယ်ကဟိုပြောနေတယ်ကိုမဲစုံလို့ပြောနေတဲ့ကိစ္စတွေကတော့တက်တယ်လင်းလင်းပြောလို့ရှင်တရှုတတဒလန်လို့နော်ကျွန်တော်တို့ဟိုတော်လိုင်းရဲ့ဘက်တော်ဒါအင်အားစုဒီဘက်ကဆွဆွဲတဲ့လူတွေကတပ်ဖြတ်နေတဲ့ကိစ္စဟာကျွန်တော်တို့ဒါ targeted killing ဆိုတော့အဲ့ဒါပုံပေါ်တာပါဒါပေမဲ့ကျွန်တော်တို့ကအဲ့ဒီလိုဖြစ်လာတာဟာကျွန်တော်တို့ကဟိုကောင်းတဲ့ကိစ္စလို့တော့ကျွန်တော်ယူပတ်မဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိစ္စက malicious အခုတပြည်လုံးမှာဖြစ်နေတယ်ကျွန်တော်တို့နေဦးတော်လိုင်းရေးဆိုတဲ့အများစုရဲ့စက္ကစရဲ့လုံခြုံရေးဖွဲ့စည်းတွေနော်အဲ့ဒီဖွဲ့စည်းတွေကြောင့်ဖြစ်ပေါ်လာတဲ့ကိစ္စတွေကိုအကြောင်းပြုပြီးဖြစ်တာအဲ့တော့ဆိုလိုတာကတော့ကျွန်တော်တို့ကဒီတက်ခတ်တဲ့ကင်းလင်းဆိုတဲ့ကိစ္စတခုတည်းပုံမှာမူတည်ပြီးတော့ဒီကျွန်တော်တို့ဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပုံသတ်မယ်ဆိုလို့ရှိရင်ကျွန်တော်တော့မပြည့်စုံဘူးလို့ထင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်ကဒီလိုဖြစ်ရတဲ့အကြောင်းရင်းတွေကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့မိလာဆန်းစစ်မှာသူတွေကပြည့်စုံမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒါသူတေသနာပြည်သူတွေသူတေသီတွေအနေနဲ့သူတေသီအမြင်ကချင်းကက်တဲ့အခါကလည်းလီလာသွန်းတူကလီလာသွန်းတူအမြန်ချင်းခဲ့တယ်ကျွန်တော်ဒီလိုပဲသဘောရပါတယ်ဆိုတော့ကိုမျိုးဆိုအဲ့ဒီလိုဖြစ်ရတွေ့တဲ့မှာစစ်တပ်ဘာဆိုဟလာဟလာစစ်ကောင်စီနဲ့ပေါင်းတယ်တရင်ပြေးတယ်လို့ဆွဆွဲတယ်ပေါ့နော်ဆွဆွဲပြီးတော့ဟလာတက်တယ်ချက်တယ်ဖြစ်တယ်ဆိုတော့အဲ့ဒီလိုဖြစ်ရတွေ့တဲ့မှာတခုခုများလွဲချော်သွားတယ်ပေါ့အသက်ခံရတဲ့လူကတကယ်တမ်းကျတော့ဟလာတရင်ပြေးလည်းမဟုတ်ဘူးပေါင်းနေတာလည်းမဟုတ်ဘူးဟလာဆွဆွဲပြီးတော့တက်ခံရတာမျိုးပဲရှိတယ်ခိုင်လို့မရှိဘူးဆိုတော့အဲ့လိုမျိုးလွဲချော်သွားတဲ့ဖြစ်ရတွေ့ရှိရင်အချင်းချင်းမှာအဲ့ဓာရီအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လုပ်နိုင်မယ်လို့မျှော်လင့်လို့ရပါတယ
်။အဲ့ဒီဟာကိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လုံခဲ့တဲ့ ticket အနည်း80ပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းလက်နက်ခိုင်ဒေါ်လာကြီးလုတ်ခဲ့တယ်။အဲ့ဒီချိန်တုန်းကကျွန်တော်တို့မှတ်မိသေးတယ်ကျွန်တော်ဒီဒိုင်းနာကောင်းဆောင်တယောက်ကိုကျွန်တော်မေးကြည့်ဘူးလို့ပေါ့နော်။ဘာကြောင့်မို့လို့ဒီဒိုင်းနာကောင်းဆောင်တွေဒီဒိုင်းနာဒေါ်လာကြီးလက်နက်ခိုင်ပဲသေးတယ်ပေါ့ပြည်တွင်းမှာရှိတဲ့ဒီစစ်တပ်ကစစ်ဘိုလ်ချုပ်ကြီးတွေကိုဟိုလုံချံပတ်ပြတ်တယ်မလုပ်လဲသူတို့ရဲ့တာသမီတွေလုံချံတယ်မလုပ်ကြလဲပေါ့ပြောတဲ့အခါမှာအဲသူရှင်းပြတာလေးကျွန်တော်အခုတည်းကနားထဲမှာရှိသူပြောတာကအဲ့လိုလှုပ်လိုက်တာနဲ့တဲ့ငါတို့တွေအားလုံးကတဲ့ဟိုဖန်အိမ်ထဲမှာနေတဲ့လူတွေဖြစ်သွားလိမ့်မယ်တဲ့အဲ့တော့ तू ကငါ့ကိုဂဲနဲ့ပေါက်လဲငါ့ရဲ့ဖန်အိမ်ပွဲမယ်ငါ့သူ့ကိုဂဲနဲ့ပေါက်လဲသူ့ဖန်အိမ်ပွဲမယ်ဆိုတာဖြစ်လာတယ်တဲ့ဘာကြောင့်လဲဆိုတော့အဲ့လိုတတ်ပြီဆိုရင်တဲ့ဟိုစစ်ပွဲမှာတယောက်တယောက်ကိုတိုက်လို့ပေတဲ့ပုံစံနဲ့မတူတော့ဘူးတဲ့။ဒါမျိုးစားဒါ personal ဆံသွားပြီ။ personal ဆံသွားပြီဆိုတော့အပြန်အလှန်ကလေသားချီတာလေးဖြစ်လာမယ်။ဖြစ်လာတယ်ဆိုလို့ရှိရင်ဟလာမိသားစုတွေကပြစ်မှတ်ထားပြီးတပ်ဖြတ်တဲ့ကိစ္စတွေဒါလေးဖြစ်လာ။အခုဆိုဖြစ်နေပြီ။အခုဆိုကျွန်တော်တို့ရဲ့လေးလာသုံးသပ်မှုတွေကဒီဟိုအခုခုနပြောတက်ကရကေလင်းဆိုတာတစ်ဖက်ထဲကဖြစ်နေမှာမဟုတ်ဘူး။အခုဆိုနှစ်ဖက်လုံးမှာဖြစ်နေတယ်။ဟလာခုနပြောတဲ့ online ဖွဲ့စည်းတွေကနေပြီးတော့ပေါ့နော်။ဒီတချို့တလန်လို့သတ်မှတ်ပြတဲ့လူတွေသတ်မှတ်တတ်တယ်ဆိုတဲ့ဟာဒီမကတော့ပဲနဲ့။ဟလာဒီအခုဒီအသက်ခံရတဲ့လူတွေဘက်ကလည်းဒီဘက်ကလူတွေကိုပြန်ပြီးတော့လှုပ်ချမ်းတဲ့ဟာမျိုးနောက်ဆိုအဲ့လူကိုမတွေ့လို့ရှင်မိသားစုကိုလှုပ်တာမျိုးမိသားစုကိုပြစ်မှတ်ထားတာမျိုးနောက်ဆိုကလေးတွေကိုပါတတ်တဲ့အဆင်မျိုးကျွန်တော်တို့တွေ့လာတယ်နော်အဲ့တော့ကျွန်တော်တို့အရင်ညနေကြိုင်တော့လည်းအတွေ့အကြုံရအနေရကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒီလိုကိစ္စတွေမပြီးသွားဘူးဆန်နစ်လည်းမပြီးဘူးအနည်းငယ်လည်းမပြီးဘူးတစ်ချိန်မှနောက်ဆုံးဟလာဘလို့ပုံမှန်ပဲဖြစ်ဖြစ်နိုင်ငံရေးစနစ်ပြောင်းသွားတယ်ဆိုတော့မှအဲ့လိုလုပ်ခဲ့တဲ့ဟာတွေကိုခံရတဲ့လူတွေကဟာဥပဒေကြောင့်အရာဟလာဟိုတနည်းပုံစံတစ်မျိုးမျိုးနဲ့ဓာတ်တွေကိုပြန်လဲပြီးတော့တူးဆော့လာမှဖြစ်တဲ့အတွက်ကြောင့်မလို့ ဒီလိုကိစ္စတွေကျွန်တော်တိုင်းပြည်အတွက်အင်မတန်မှအနာဂတ်အတွက်ပေါ့နော်အများကြီးအန္တရာယ်ရှိတယ်ဒါဟို chosen trauma ပေါ့နော်တကယ် trauma တစ်ခုလို့မျိုးဆက်အလိုက်ကိုယူသွားမဲ့ကိစ္စမျိုးတွေဖြစ်လာဖြစ်သွားနိုင်တယ်ပြကျွန်တော်တို့တော့အများကြီးဆို
ဟုတ်ကဲ့ဒီတန်းဆိုနိုင်ကျွန်တော်ပြောသွားသလိုပဲမြေသွားသလိုပဲဟဲ့လားလွဲချော့သွားတာတွေရှိခဲ့ရင်တချို့ပြက်တွေမှာလည်းနည်းတော်ညာလည်းပဲလွဲချော့တာတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဒီချိန်ချိန်မှာအဲ့လိုလွဲချော့သွားတဲ့ပြည့်ရက်တွေအတွက်တော်ဝင်ရမှုတော်ဝင်ယူမှုတော်မှခံမှုရှိဖို့လုံနိုင်မဲလို့ညှို့လင်းလို့ရပါလားခင်ဗျာဦးသားဆုနိုင်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ခုလက်ရှိဖြစ်နေတဲ့ဒီတွင်ကကျွန်တော်တို့မျိုးဒေါ်လာရေးလုံချမ်းမှုစက္ကစလုံညူရေးအဖွဲ့စည်းအပြန်အလှန်ကျွန်တော်တို့တိုက်ခိုက်နေတဲ့ကြားထဲမှာအဲ့လိုကိစ္စတွေရှိလာနိုင်ပါလေရှိနေနိုင်ပါလေသို့တော့အဲ့ဒီကိစ္စတွေကိုတော်ဝင်ခံမှုတော်ဝင်ယူမှုဆိုတာဘယ်ဘယ်အင်အားစုကကျွန်တော်တို့ဟိုအနိုင်တိုက်နိုင်မလဲအာဏာရမလဲအဲအဲ့ဒီလိုဖြစ်လာတဲ့အဆုံးဖြတ်ပေးနိုင်တဲ့အချိန်ကြာတာဝန်ခံမှုတာဝန်ယူမှုဆိုတာရှိမှာပါအခုဒီကာလမှာတော့မရှိပါဘူးနော်ဒီလိုပြန်လည်တိုက်ခိုက်နေတဲ့စီးညာကျွန်တော်တို့ရှင်ပြန်တိုက်ခိုက်နေတဲ့အချိန်ဒီမှာဟိုဒီပြဿနာတွေဖြစ်ရှင်းမှုဆိုတာမဖြစ်နိုင်ပါဘူးဒီခုနလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုကိုပြန်လည်ထူထောင်နိုင်တဲ့အချိန်တစ်ချိန်ရောက်ရင်တော့လုံကောင်းလုံနိုင်ပါပြီ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ပြောရတော့ဒီတိုင်းပြည်ရဲ့ကိုမျိုးစုံပြောသလိုဦးသားဆွေနဲ့ပြောသလို20တမန်းကြောင်းတစ်ဆောင်မှာဒီဖြစ်ရတွေကအများကြီးခြေနေကြလည်းအများကြီးပြင်းထန်တယ်မဖြစ်ရှင်းနိုင်သေးဘူး။ဟလာဖြစ်ရှင်းနိုင်မဲ့အလားအလာကလည်းပဲမတဲအလန်းဝေးနေသေးတယ်ပေါ့နော်။ကျွန်တော်တို့ဒီတောင်းတွေပြောရမယ်ဆိုရင်လည်းပဲတနင်္လာနေ့လည်းပြီးတော့မို့နှစ်ပိုင်းနဲ့အများကြီးကျွန်တော်တို့ပြောရမှာပဲ။ဒီချာသုံးသက်ဆွေးနွေးကြအောင်။ဆိုတော့ကျွန်တော်တို့ရတဲ့အချိန်ပြင်ပါပဲ။တနိုင်ဆိုအကြံပြင်းသူနေသူပဲကြားရတဲ့အခါကျတော့ပြည်စုံကြီးမှာပြည်စုံပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အချုပ်လေးကျွန်တော်ဟိုမင်းစော်ဦးနဲ့တန်းဆုံနိုင်ပြောတာသိကြတာဒါကျွန်တော်တို့အခုစကားပြောနေတဲ့အချိန်ကနေဟလာတိတ်မဝေးလှတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုလှမ်းမျှော်ကြည့်မယ်ဆိုရင်ကိုမင်းစော်ဦးဘယ်လိုများမြင်ပါလဲ
။အခုလောင်တဲ့နှစ်ဒီထဲမှာတော့ဒီတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေနောက်ပြီးတော့ဒီလိုပြစ်မှတ်ထားတပ်ဖြတ်မှုတွေမိသားစုဝင်တွေကိုပါတတ်တဲ့ကိစ္စမျိုးတွေကကျွန်တော်တို့တိုင်းပြည်မှာပုံများလာနိုင်ပါတယ်။အထူးသဖြင့်ဒီပြိပခာတွေပိုရှိနေတယ်ပေါ့နော်။ဒီစကိုင်းလိုနေရာမျိုး၊မွေးလိုနေရာမျိုးမှာဒီလိုကိစ္စမျိုးတွေပုံများလာတယ်။အဲ EA ကိုနေရာဒီမှာတော့ခုနကရာသွေးမှုလိုကိစ္စတွေပေါ့နော်။အရပ်သားတွေပတ်ဖြတ်တာအရပ်သားတွေရဲ့ပိုင်ဆိုင်မှုတွေကိုမြင်ရှိလို့ဒါမျိုးတွေအဲပို့ပြီးဖြစ်လာမှာပါ။အခုဆိုလို့ရှိရင်စကိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီရပားဝါတွေကိုအဲမိစုမှုတွေလည်းကျွန်တော်ကြားပါတယ်ခုပေါ့။အဲဒါတွေမှာပတ်သက်မှုတွေလည်းကျွန်တော်ကြားပါတယ်။အဲ့တော့ဟိုလာမယ့်နှစ်တွေကိုကျွန်တော်တို့အခုမြင်ရတဲ့ data တွေရဆိုလို့ရှိရင်တော့2022တစ်နှစ်လုံးမှာတော့အဲဒီလိုတိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကဆက်ပြီးတော့ရှိနေတယ်။ဟလာဒီရပားတိဆုံးမှုတွေဆက်ရှိနေတယ်။အဲဒီဆက်ဖြစ်တဲ့နေရာတွေမှာရပားတွေပိုင်ဆိုင်မှုတွေအိမ်တွေဟလာဒီခုနကစစ်နဲ့ပတ်သက်တဲ့ရာသွေးမှုတွေကျူးလွန်မှုတွေကလည်းဆက်ရှိနိုင်မယ်ဒီတိုက်ပွဲတွေကလည်းဆက်ရှိနိုင်တယ်ဆိုတဲ့အနေအထားကိုကျွန်တော်တွေ့ရပါတယ်ဒါကတော့ကျွန်တော်မြင်တဲ့2022တစ်နှစ်လုံးဖြစ်နိုင်အနေအထားကိုပြောပြတာ
ဟုတ်ကဲ့ဦးတန်းစိုးနိုင်အနေနဲ့ရောကျွန်တော်တို့လက်ရှိအခြေအနေကနေလက်ရှိအချိန်ကနေတိတ်မဝေးတဲ့အနာဂတ်ကိုတော့ကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုများမြင်မိပါလဲခင်ဗျာ
ဟုတ်ကဲ့အခုကြိုးပမ်းနေကြတယ်ပေါ့ဗျာမမာပြည်မှာကျွန်တော်တို့ဒီဒီမိုကရေစီတန်လဲပြီးတော့ထူထောင်နိုင်ရေးအတွက်เนาะဒီအာဆီယံကနေပြီးတော့ကျွန်တော်တို့ဆွေးနွေးကြတာပေါ့ဗျာဆွေးနွေးကြတာတိုက်တွန်းကြတာဒါကကောင်းပါလေသို့တော့အဲ့ဒါဒီလက်တွေ့ဖြစ်လာဖို့အခြေအနေမမာပြည်မှာအခုကျွန်တော်တို့မမြင်သေးပါဘူးအဲ့တော့အဲ့ဒီအခြေအနေတစ်ခုကိုရောက်ရှိဖို့အတွက်ကတော့ကျွန်တော်တို့ခုနကဒီ PDF တွေနဲ့ဒီစစ်ပုံစီရဲ့လူညိုရေးတပ်တွေတိုက်ပွဲမှာကျွန်တော်တို့အဆုံးဖြတ်ပေးနိုင်တဲ့အနေအထားတစ်ခုရောက်အောင်တော့စောင့်ရအောင်အဲ့ဒီကာလအတွင်းမှာတော့ခုနကပြောနေတဲ့ targeted killing တို့နော် intrajudicial killing တို့ဒါရီယံစစ်ဖြစ်နေဦးမှာပါပဲသို့တော်ညာလဲခုနကလူပေါ့ဗျာနိုင်ငံတကာကြိုးပမ်းမှုနဲ့စပွဲဝိုင်းပေါ်မှာဖြစ်ရှင်းနိုင်တဲ့အနေအထားတွေရောက်ရင်ဟုတ်ဒါတော့ဟိုဒါပမာပြည်အတွက်ပြည်သူတန်ယုံမှုနည်းနည်းနဲ့ဖြစ်ရှင်းနိုင်နေခဲ့တို့တော့အဲ့လိုလုံနေစရာအကြောင်းဒီလိုကြည့်တော့ မမြင်သေးတဲ့ကြောင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆက်ပါဟုတ်ကဲ့ပါခင်ဗျာပအဝင်ဆွေးနွေးပြတာဒီလိုသုံးသပ်ပေးကြတာဥဒတ်ဆုနိုင်ကိုမင်းစောဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတ
င်ပါဟုတ်ကဲ့ကျေးဇူးတင်ပ
ါဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင် MIPS ရဲ့အမှုဆောင်ဒါရိုက်တာဦးမင်းစောဦးမြမရေးလေးလာသုံးသပ်သူစိုင်းဆရာဥဒတ်ဆုနိုင်တို့ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင်တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း100နီးပါးတက်တန်းကြီးတဲ့မီးရထားဟောင်းကြီးကိုဟိုတယ်အဖြစ်အသွင်ပြောင်းထားတာကိုကျမတို့မဆုမြတ်မှုနဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်တောင်အာဖရိကနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ခရူဂါအမျိုးသားသဘာဝဘေးမဲ့တောကြီးဟာစဖာရီခီးထွက်သူတွေအသွားများတဲ့ဘေးမဲ့တောကြီးတစ်ခုဖြစ်ပါတယ်။ဒီဘေးမဲ့တောကြီးတွေကဆေးမြကြီးပေါ်ဖြတ်ဆောက်ထားတဲ့ဆလာဒီတံတားကြီးပေါ်မှာတော့ခရူဂါရှလက်ဒီတံတားပေါ်ကမီယက်ထားလို့နာမည်ပေးထားတဲ့ထူးခြားတဲ့ဟိုတယ်တစ်ခုကိုတွေ့ရနိုင်ပါတယ်။မီယက်ထားဟောင်းကြီးကိုဟိုတယ်အသွင်ပြောင်းပြီးတော့တောင်အာဖရိကနိုင်ငံရဲ့သဘာဝအလှတွေကိုအပေါ်စီးကနေလွတ်လွတ်လပ်လပ်စိန်ခံခန်းစားတဲခိုနိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။1920ပြည့်နှစ်ပိုင်းတွေကစလို့ဒီခရူဂါသဘာဝဘေးမဲ့တောကြီးတွေကတောရိုင်းတိရစ္ဆာန်တွေကိုရက်ဝေးရန်နီးကဧည့်သည်တွေကိုလာကြီးခွင့်ပြုထားတာအခုဆိုရင်အနှစ်တရာလောက်ရှိနေပါပြီ။အဲ့ဒီအချိန်တွေတုန်းကခီးသည်တွေကိုတင်ဆောင်လာတဲ့မီယက်ထားကြီးတွေတံတားပေါ်ကအခုခရူဂါရှလာဒီဟိုတယ်လုပ်ထားတဲ့နေရာမှာပဲညအိမ်ရန်နာခဲ့ကြတာပါ။အခုတံတားပေါ်မှာအမြဲတမ်းရပ်ထားတဲ့မီယက်ထားဟိုတယ်ကစူးစမ်းဖို့ရောက်လာမဲ့ဧည့်သည်တွေကိုကြိုဆိုနေတဲ့တစ်ချိန်တည်းမှာလွန်ခဲ့တဲ့အနှစ်တရာလောက်ကဒီကိုလာပြီးတောင်အာဖရိကတောရိုင်းသဘာဝကိုလေ့လာစူးစမ်းခဲ့ကြတဲ့ဧည့်သည်တွေကိုဂုဏ်ပြုထားတာဖြစ်တယ်လို့ခရူဂါရှလာဒီတာဝန်ရှိသူတွေကပြောပါတယ်
။ We have the old South African rail carriages that were upcycled from a train graveyard down in Ladysmith
မြို့မှာရှိတဲ့မီယက်ထားတင်ကြိုင်းကနေအာဖရိကမီယက်ထားဟောင်းကြီးကိုကျွန်တော်တို့ပြန်အသုံးပြုထားတာဖြစ်ပါတယ်။တကယ်ကိုလက်ရမြောက်လက်မှုပညာရှင်တွေစောက်လို့ရေဖွဲ့ရင်းနဲ့အတူလက်တွဲပြီးမီယက်ထားဟောင်းကြီးကိုအခုလိုခရူဂါရှာလာတီဟိုတယ်ဖြစ်ပြန်လည်အသက်ဝင်အောင်ဖန်တီးခွင့်ရခဲ့ပါတယ်
။1923ခုနှစ်မှာ South African မီယက်ထားလုပ်ငန်းကြီးကခရူဂါအမျိုးသားဘေးမဲ့တော်ကြီးအပါအဝင်ကိုရက်ကြာမီယက်ထားခီးစဉ်ကိုပြေးဆွဲခဲ့တော့ဆလတီတံတားကြီးပေါ်မှာညအိမ်ရန်နာတဲ့ခီးတစ်ထောက်ကရေပန်းအစားဆုံးဖြစ်ခဲ့ပါတယ်။အဲဒါကြောင့်အဲ့ဒီပုံစံမျိုးပြန်လုပ်ထားတာလို့သူတို့ကပြောပါတယ်။အဲ့ဒီချိန်တုန်းကအခုဟိုတယ်ဖြစ်နေတဲ့မီယက်ထားကြီးအပါအဝင် South African မီယက်ထားလိုင်းကမီယက်ထားတွေကနေရာစုံကဧည့်သည်တွေကိုတင်ခေါ်လာပြီးဒီသမိုင်းဝင်တံတားကြီးပေါ်မှာနားနေအပန်းဖြေစီခဲ့တာဖြစ်ပါတယ်။2020ခုနှစ်တုန်းကတောင်အာဖရိကနိုင်ငံမှာတင်းကျပ်တဲ့ COVID lockdown သတ်မှတ်ချက်တွေထုတ်ပြန်လိုက်ပြီးတဲ့နောက် Safari Key အတွက်လူသိများတဲ့ခရူဂါဘေးမဲ့တော်ကြီးမှာသူများနဲ့မတူတဲ့ဟိုတယ်ဖွင့်မယ်ဆိုပြီးတော့အကြံရခဲ့ကြတာပါ။မြေထားတွဲကြီးကိုစိန်ခံတဲခိုကန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဟိုတယ်မှာစုစုပေါင်းဟိုတယ်ကန်း30ခန်းရှိပါတယ်။နေရံတွေကိုမှန်ကြီးတွေနဲ့လုပ်ထားတာကြောင့်ဧည့်သည်တွေအနေနဲ့မြစ်ပြင်အလှနဲ့တဘာဝအတိုင်းသွားလာနေကြတဲ့တိရစ္ဆာန်မျိုးစုံကိုမြင်နိုင်ပါတယ်။တဲခိုကန်းတွေထဲမှာလည်းအာဖရိကငွေအသက်တွေလွှမ်းမိုးနေတဲ့လက်မှုလက်ရာမြောက်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ
်။ I have to say when I started looking at it because when I came here a lot of things were not even
ကျွန်တော်ဒီကိုစရောက်တော့တော်တော်များများမပြီးသေးပါဘူး။အခုမြင်နေရသလိုအပြင်ဆင်တွေကကောင်းကောင်းမွန်မွန်မရှိသေးပါဘူး။ဒါပေမဲ့သူတို့ကဒီနေ့ဒီရက်ဖွင့်မယ်လို့ရက်ပြောပါတယ်။အဲ့ဒီချိန်တုန်းကတဲခိုကန်းအများစုကပိတ်နေကြခြင်းဖြစ်ပါတယ်။ဒါပေမဲ့ဒီကတော့ဒီရက်မှာဖွင့်မယ်လုပ်ငန်းစမယ်လို့ပြောတော့ကျွန်တော်စိတ်ထဲတော်တော်စွန့်စွန့်စားစားလောက်တာပဲလို့ထင်မိပါတယ်။အဲ့လိုအချိန်ကြီးဧည့်သည်တွေလာတဲကြလိမ့်မယ်လို့လုံးဝမထင်ခဲ့မိပါဘူ
း။ COVID lockdown တွေလောက်ထားချိန်မှာပြင်ဆင်ဖွင့်ခဲ့တဲ့တံတားပေါ်ကမြေထားဟိုတယ်မှာလာတဲသူတွေရှိခဲ့တာကြောင့်ဟိုတယ်ဝန်ထမ်းတွေကိုယ်တိုင်အံ့အားသင့်ခဲ့ကြရတာပါ
။ Ever since we opened we had lots of guests who would be extending
ကျွန်တော်တို့ဟိုတယ်ဆောက်ဖွင့်ကြတဲ့ကတက်ခွေတဲ့ရက်တိုးပြီးတော့နေသွားတဲ့ဧည့်သည်တွေနောက်ထပ်ပြန်လာတဲကြတဲ့ဧည့်သည်တွေအများကြီးပါ။တွေ့ကြုံရင်းတဲ့တက်ခုအိမ်တွေမှာတော့ဒါမျိုးသိဖြစ်လို့ရှိတာမဟုတ်ပါဘူးကျွန်တော်တို့စီမှာတော့ဟိုတယ်ဆောက်ဖွင့်တဲ့ပထမနှစ်မှာတည်းကအဲ့လိုဧည့်သည်တွေရှိနေကြတာပါအ
ာဖရိကသဘာဝဘေးမဲ့တောတွေထဲမှာ Safari ခရီးထွက်ကြသူတွေအတွက် Big 5လို့ပြောကြတဲ့ချင်းသစ်၊ကျသစ်၊ဆင်ကျွဲနဲ့ကြံ့စတဲ့တိရစ္ဆာန်၅မျိုးလုံးကိုမြင်တွေ့ရတယ်ဆိုရင်အောင်မြင်တဲ့ခရီးစဉ်လို့ပြောကြပါတယ်ခရူဂါအမျိုးသားဘေးမဲ့တောကြီးထဲမှာအဲ့ဒီ big 5အကောင့်၅မျိုးလုံးကိုတွေ့ရနိုင်တဲ့နေရာမှာမြရထားဟိုတယ်ကြီးရှိတာမို့ဒီမှာလာတဲကြသူတွေတိုင်းကတိတ်ကိုသဘောကျကြတာဖြစ်ပါတယ်
You know, I've been many places over the world have
never experienced anything like this
တဘာဘောကနေရာတော်များများကျွန်တော်ရောက်ဖူးပါတယ်ဒီလိုမျိုးအတွေ့အကြုံတွေကိုတော့ဘမားမှမရခဲ့ပါဘူးအေးစစ်နားနေနိုင်တယ်တဘောအတိုင်းကျင်လည်ကျက်စားနေကြတဲ့သားရဲသိဆန်တွေကိုကိုယ့်ရဲ့အိတ်ခန်းထဲကနေပြီးတော့လှမ်းကြည့်လို့ရပါတယ်သိဆန်တွေအများကြီးကိုဂရင်းပေါ်မှာထိုင်နေနေနဲ့တွားတိုက်နေနေကိုမြင်နေရတာပါဒါမျိုးအတွေ့အကြုံကတော့ကဘာဘယ်နေရာမှမရနိုင်မှာမဟုတ်ပါဘူး
ချင်းသေးတွေချက်သစ်တွေတားကောင်လိုက်ဖန်းတာရေမြင်းတွေကြက်နေကျွဲတွေရေဆိတ်နေတာကိုတကူးတကစောင့်ကြည့်နေစရာမလိုပဲကိုတဲခိုခန်းထဲမှာအပန်းဖြေအနားယူနေရင်ဘေးကင်းကင်းနဲ့ကြည့်နေနိုင်တာမျိုးအတွေ့အကြုံကတခြားဘယ် safari key မှာမရနိုင်မှာမဟုတ်ဘူးလို့ဧည့်သည်တိုင်းလူလူကပြောကြပါတယ
် We've seen quite a few lodges and things but this is different I mean this is a train
ကျမတို့တွေ့ဘူးတဲ့တဲခိုခန်းတွေတိတ်မနေတော့ပါဘူးဒါပေမဲ့ဒီလောက်ထူးခြားတာမတွေ့ဘူးပါဘူးရက်နေတဲ့မိရထားကြီးပေါ်မှာအန်အောစရာဇိန်ခံအတွေ့အကြုံတွေရမယ်ဆိုတာတိတ်ကိုထူးပါတယ်။သွားတဲ့ကြည့်မယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ
။တောင်အာဖရိကနိုင်ငံမှာကိုဗစ်ကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေထိခိုက်နေခြင်းဖွင့်လှစ်ခဲ့တဲ့ဒီခရူဂါရှလာတီဟိုတယ်ကဒေသခံတွေအတွက်အလုပ်အကိုင်ခွင့်အလန်းတွေကိုလည်းရစေခဲ့ပါတယ်။2021ခုနှစ်ကုန်ပိုင်းမှာကူးစက်မြန် Omicron ကပ်ရောဂါတွေဖြစ်လာချိန်မှာတော့နိုင်ငံတကာခီးသွားတွေနေသွားတဲ့အတွက်ဟိုတယ်ရဲ့ဝင်ငွေ20ရာခိုင်နှုန်းလောက်ထိခိုက်ခဲ့တယ်လို့ဟိုတယ်မန်နေဂျာက Reuters သတင်းဌာနကိုပြောထားပါတယ်။အခုတော့ကမ္ဘာနိုင်ငံတွေကခီးသွားကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့နေကြပြီဖြစ်လို့နိုင်ငံတကာကခီးသွားဧည့်သည်တွေပြန်များလာနေပြီလို့ပြောပါတယ်ရှင်။ကျွန်မအစမြတ်မော်မ
ဒါကတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြမှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တလားပြည့်နေ့မတ်လ24ရက်နေ့မှာနေတိုးထိပ်သီးခေါင်းဆောင်တွေနဲ့အထူးအရေးပေါ်ထိပ်သီးအစည်းအဝေးပွဲကျင်းပဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုသွားရောက်မယ်လို့အမေရိကန်အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။ဥရောပကမဟာမိတ်ခေါင်းဆောင်အနေနဲ့လူချင်းတွေ့ဆုံပြီးရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အခြေအနေတွေကိုသုံးသပ်ဆွေးနွေးဖို့ရည်ရွယ်ချက်နဲ့သမ္မတကသွားရောက်မှာဖြစ်ပါတယ်လို့အိမ်ပြူတော်ပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောဆိုသွားတာပါ။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုကူညီတဲ့ဘယ်လာရုစ်အစိုးရခေါင်းဆောင်အလက်ဇန်ဒရာလူကာရှင်ကိုနဲ့သူ့ရဲ့ဇနီးကိုအမေရိကန်ပြည်ထောင်စုကထပ်မံအရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။အမေရိကန်မှာပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းခွင့်တွေကိုပိတ်ပင်လိုက်တာပါ။ရုရှား-ယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့အမေရိကန် Fox သတင်းဌာနကကင်မရာသတင်းကြောင့်ပီရာဇာရှက်စကီဟာတိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်တေဆုံးသွားခဲ့ကြောင်းအင်္ဂါနေ့က Fox သတင်းဌာနကအတည်ပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက်အလက်ဇန်ဒရာကိုရှီနိုလည်းတည်ဆုံသွားခဲ့ပါတယ်။ရုရှားစစ်ဝါပန်ရုံမြင့်တန်းကြားမှာသတင်းတိုက်ရိုက်ထုတ်လွှင့်နေစဉ်စစ်ဆန့်ကျင်ရေးဆိုင်ဘုတ်ကန်ကရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တဲ့ရုတ်တံဝန်ထမ်းအမျိုးသမီးမရီနာအိုဆိုင်ရာနီကိုဗာကိုရုရှားတရားရုံးတရုံးကအင်္ဂါနေ့မှာတရားစွဲဆိုခဲ့ပါတယ်။တနင်္လာနေ့တုန်းကရုရှားအစိုးရအထံလွှင့်ဌာနကဝန်ထမ်းတဦးဖြစ်တဲ့မရီနာအိုဆိုင်ရာနီကိုဗာဟာနိုဝါစစ်အလိုမရှိဝါရဖြန့်နေတာလိမ့်နေတာတွေကိုမယုံကြနဲ့ရုရှားတွေကစစ်တိုက်တာကိုစန့်ကျင်တယ်လို့စာသားတွေရေးသားထားတဲ့ဆိုင်းဘုတ်ကိုကင်ပြီးရုတ်တံလွှင့်နေသူနောက်ကနေရုတ်တရက်ဝင်ရောက်ဆန္ဒပြခဲ့တာဖြစ်ပါတယ်
ကိုစောမိုးကြပါရှင်တင်းအချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါစီပါရို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Darryl Smith ပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် Bay and Day ရဲ့အသွေအတွေကနေကင်းဝေးကြပါစေရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.